Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်နိုဝင်ဘာလ22ရက်ဗုဒ္ဓဟူးနေ့ညနေခင်း VOA စီစဉ်နေကိုအမေရိကန်ပြည်အောင်စုမျိုးတော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ16.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မဤသင်စမဒီညနေခင်းတွေ့စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဇင်ဘာဝေနိုင်ငံမှာသမ္မတဖြစ်သူသမ္မတအောင်တောက်ချာနေမှာကျန်းသစ္စာကျင်းစုတာဝန်ယူမယ့်အကြောင်းနိုင်ငံပိုင်သတင်းဌာနကကြေညာလိုက်ပါတယ်။ဆေးရုံမှုတွေကျွလွန်မှုနဲ့ဘော့စနီးယားစပ်တပ်ဖွဲ့ခေါင်းဆောင်ရာတိုမလာရစ်ကိုနယ်သာလန်နိုင်ငံတဟိတ်မျိုးကထွက်သမားခုံရုံးကဒီကနေ့ပဲတရချုံးစင်ချက်ချလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်တဲ့သူကြေညာပေးတော့မှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြရမယ်။ဒီမှာ American အစင်လာရဂျေဇူးတော်နေ Thanksgiving အထိမ်းအမတ်နဲ့ကျက်စင်လွှတ်တဲ့အခမ်းအနားမှာတော့
Trump sick You are hereby pardoned.
မြန်မာသမ္မတ Trump ကအခုလိုပြောပြီးတော့ကျက်စင်ကိုဘေးမဲ့လွတ်ပေးလိုက်တာနဲ့ပတ်သက်ပြီးတော့မကြာခင်မှာပြည်စုံသားဆင်ကြားမှာပါ။ဒါ့အပြင်မြန်မာနိုင်ငံရခိုင်အရေး UNHCR ကုလမဟာမင်းကြီးကရခိုင်ပြည်နယ်မှာရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့ပြောကြားသွားတဲ့အကြောင်းအပြင်ရခိုင်ပြည်နယ်မှာဒီတစ်ပတ်အတွင်းထဲမှာပဲစိတ်ကြွဆေးပြားနှစ်တန်းနီးပါးဖမ်းမိတဲ့သတင်းအပြင်ဝါရှင်တန် DC မြို့တော်မှာအသင်းဖွဲ့လိုက်တဲ့ပြတိုက်အကြောင်းကိုလည်းဒီညနေမှာနားဆင်ကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးသွားမှာပ
ါ။ဒီမှာဝင်နေတဲ့နှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့ရောဘတ်မူဂါဘီသမ္မတရာထူးကနှုတ်ထွက်သွားပြီးတဲ့နောက်သမ္မတအဖြစ်ဒုသမ္မတဟောင်းအမ်မဆန်မနန်ကာကတောက်ချနေမှာကျန်းသစ္စာချင်းစုတောက်ယူမယ်အကြောင်းနိုင်ငံပိုင်သတင်းဌာနကကြေညာလိုက်ပါတယ်။ဒုသမ္မတဟောင်းဇင်ဘာဝေကိုပြန်လာဖို့ရှိနေချိန်မှာပဲသမ္မတအဖြစ်တောက်ယူမယ်တဲ့တင်ကိုဒီကနေ့ပဲထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒုသမ္မတဟောင်းမနန်ကာကမူဂါဘီရာထူးကနေဖိရှားကခံခဲ့ရပြီးတဲ့နောက်နိုဝင်ဘာလ6ရက်နေ့မှာပဲတိုက်ပွဲကနေရုတ်တရက်ထွက်ခွာသွားခဲ့တာပါ။မူဂါဘီသမ္မတရာထူးကနေနှုတ်ထွက်ချောင်းကြေညာချက်ကိုလွတ်တော်အုပ်ထားကမနေ့တုန်းကဖတ်ပြခဲ့ပြီးတဲ့နောက်မှာတော့မြို့တော်ဟာရီကလမ်းတွေပေါ်မှာကောင်းနေတီကကြခုံညာနဲ့လူရီအောင်ပွဲခံခဲ့ကြပါတယ်။နေပေါင်း300ခရနစ်ချာတိုက်ပွဲကိုအုပ်ချုပ်ခဲ့တဲ့မူဂါဘီကိုအရေးယူဖို့လွတ်တော်ကပြင်ဆင်ခဲ့ပြီးနောက်မှာကြာခင်မှာပဲမူဂါဘီရာထူးကနှုတ်ထွက်ချောင်းကြေညာချက်ကိုလွတ်တော်အုပ်ထားဂျေကိုမွန်ဒန်တာကဖတ်ပြခဲ့တာပါ။ကျင်းကဥရီပါပြတ်ထန်းချက်နဲ့ညီရာထူးကနှုတ်ထွက်လိုက်ကြောင်းဖော်ပြထားတဲ့စာနဲ့ပတ်သက်လို့မူဂါဘီကိုယ်တိုင်နဲ့သူ့ယုံကအတိအပြုပြောဆတာမျိုးမရှိသလိုညင်းဆန်တာမျိုးလည်းမရှိပါဘူး။အသက်63နှစ်အရွယ်ရှိနေပြီဖြစ်တဲ့မူဂါဘီဟာဇင်ဘာဝေနိုင်ငံဗြိတိရှ်လက်အောက်ကလွတ်လပ်ရေးရခဲ့တဲ့1980ပြည်နှစ်ကဆက်လို့သမ္မတဖြစ်အုပ်ချုပ်လာခဲ့တာပါ။သူ့နိုင်ငံရေးတရားလျှောက်နိုင်ငံရေးတိုက်ခိုက်နေပေါ်ရိုင်းတဲ့နှိပ်စက်မှုတွေတပ်ဖြတ်မှုတွေလို့လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တယ်လို့လည်းမကြာခဏဆွဆွဲခံခဲ့ရပါတယ်။2000ပြည့်နှစ်မှာတော့မူဂါဘီကိုထောက်ခံသူတွေကဇင်ဘာဝေနိုင်ငံမှာလူမျိုးရေးပိုင်ဆိုင်တဲ့မြေတွေကိုသိမ်းယူခဲ့တဲ့အတွက်အနောက်နိုင်ငံတွေကပိတ်ဆို့တံခတ်မှုတွေချမှတ်တာလည်းခံခဲ့ရပူပါတယ်
။ကုလသမဂ္ဂရဲ့ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲကိုနောက်သတင်းပတ်မှာအသစ်တကျော်ပြန်လည်ကျင်းပဖို့ရှိနေချိန်မှာပဲပိုပြီးညင်ညွတ်တဲ့အင်အားတရအဖြစ်ဖွင့်နိုင်ဖို့ရည်ရွယ်ပြီးဆီးရီးယားအထိုက်အခံကိုယ်စားလှယ်တွေဆော်ဒီအာရေဗျနိုင်ငံမှာဒီကနေ့ဗုဒ္ဓဟူးနေ့တွေ့ဆုံကြသလိုပရိပခ္ခပေါ်မှာဩဇာညောင်းကြတဲ့ပြည်ပနိုင်ငံတချို့လဲရုရှားနိုင်ငံမှာတည်တံ့ဆွေးနွေးနေကြပါတယ်။စီးရီးယားနိုင်ငံတွေ2011ခုနှစ်တိုက်ပွဲတွေစတင်ခဲ့ချိန်ကတည်းကသမ္မတဘာရှာအယ်အာဆတ်ကိုဆက်ကျင်တိုက်ခိုက်နေတဲ့တပ်ဖွဲ့တွေအတွင်းသဘောထားကွဲပြားမှုတွေကြားကနေပဲအဖွဲ့အစည်းတစ်ခုအောက်မှာအလုံးစုစည်းနိုင်အောင်အကြိမ်ကြိမ်ဆွေးနွေးခဲ့ကြပေမဲ့အတိုက်အခံအဖွဲ့တွေကတော့အကွဲကွဲအပြားပြားဖြစ်နေပါတယ်။ဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယက်ကဆွေးနွေးပွဲအဖွဲ့မှာတော့ဆီးရီးယားဆန်ရကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖန်တီမစ်စတူရာကလာမယ့်နိုဝင်ဘာလ28ရက်နေ့ဂျီနီဗာမှာလုပ်မယ့်ဆွေးနွေးပွဲမှာပိုပြီးခိုင်မာညီညွတ်တဲ့အတိုက်အခံကိုစားပြုမှုလိုအပ်တယ်လို့ပြောဆိုသွားပါတယ်။ဆီးရီးယားစစ်အစိုးရရဲ့ကုလသမဂ္ဂဂျာဝင်ဆောက်ရွက်ပေးနေတဲ့ဆွေးနွေးပွဲတွေကအချင်းချင်းမအောင်မမြင်ဖြစ်နေပြီးစစ်ကြောင်အ ਨੇ ဆုံးလူပေါင်း4သိန်းသေဆုံးပြီးဆီးရီးယားပြည်သူ73သန်းတို့ကတော့လူသားချင်းစာနာထောက်ထားမှုဆက်ရအထောက်အကူတွေလိုအပ်နေကြပါတယ်။ဒီပြဿနာကိုဖြေရှင်းနိုင်ရေးအပိတန်နီလန်တစ်ခုရဖို့အချိန်သိမ့်မကြံတော့ဘူးလို့လည်းဆီးရီးယားဆန်ရကုလအထူးကိုယ်စားလှယ်ကပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကတော့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးအခြေခံဥပဒေသင့်တဲ့ရွေးကောက်ပွဲတွေအပါအဝင်ဆီးရီးယားပြည်သူတွေရဲ့ဥဆောင်မှုပါဝင်ရမယ်ဆိုတဲ့နိုင်ငံရေးလုပ်ငန်းစဉ်အစီအစဉ်ကိုထောက်ခံထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့လည်းမနေ့အင်္ဂါနေ့ကတယ်လီဖုန်းဆက်ဆွေးနွေးတာမှာကုလရဲ့ဆီးရီးယားလုပ်ငန်းစဉ်ကိုထောက်ခံကြောင်းပြောဆိုထားပါတယ်ရှင်။
ယူဂိုစလာဗီးယားနိုင်ငံမှာပြိုကွဲခဲ့တဲ့1990ပြည့်လွန်နှစ်တွေအတွင်းလက်နက်ကင်ပရိကတ်တွေမှာဆီယာဇမှုတွေကျူးလွန်မှုတွေအတွက်ဘော့စနီးယားစစ်တပ်ဖွဲ့ခေါင်းဆောင်ရာကူမလာဒစ်ကိုနယ်သာလန်နိုင်ငံသားဟိတ်မျိုးကကုလသမဂ္ဂရဲ့ယူဂိုစလာဗီးယားဆိုင်ရာဆီယာဇွေခုံရုံးကဒီကနေ့ပဲတတိယကျောင်းစီရင်ချက်လိုက်ပါတယ်။အပြစ်ပေးရေးရွာတွေတုတ်တင်ရှင်းလင်းမှုတွေတပ်ဖြတ်မှုတွေနေရက်ကနှင်ထုတ်တာတွေအရသားတွေပေါ်ဥပဒေမဲ့တိုက်ခိုက်မှုတွေပါဝင်စွဲချက်ပေါင်း17ခုနဲ့10ခုအတွက်ပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်လိုက်ကြပါ။လူမျိုးရုံးတပ်ဖြတ်မှုတုတ်တင်ရှင်းလင်းမှုတွေပါဝင်လူသားတွေပေါ်ကျူးလွန်တဲ့အကြီးအကဲဆုံးရာဇဝတ်မှုတွေထဲမှာပါဝင်ခဲ့တဲ့အကြောင်းလဲစီရင်ချက်ကိုဖတ်ကြားရမှာတရားသူကြီးအန်ဆွန်အိုရီကပြောဆိုလိုက်ပါတယ်။စစ်ကောင်းဆောင်ဟောမလာဒီရှာဆာရီနီကာမျိုးကဘော့စနီးယားမူဆင်တွေကိုဖျက်ဆီးဖို့ရည်ရွယ်ကြောင်းနဲ့ဆာရီယေဗိုမြို့မှာလည်းဘုံကျဲတိုက်ခိုက်မှုတွေလက်ပြောင်သဏ္ဍာန်သမားတွေရဲ့ပြစ်ခတ်တပ်ဖြတ်မှုတွေနဲ့ထိတ်လန့်ကြောက်ရွံ့အောင်အရသားတွေတည်ဆုံအောင်ကိုယ်တိုင်ညွှန်ကြားခဲ့ကြောင်းလဲခုံရုံးကဆုံးဖြတ်ခဲ့တာပါ။ဘော့စနီးယားဆပ်လူမျိုးတွေနဲ့သမ္မတနိုင်ငံတော်ထူထောင်မှုကြိုးပမ်းလိုတဲ့သဘောထားတွေကိုလည်းတရားရုံးကညီညွတ်ပြောဆိုသွားပါတယ်။အသက်95နှစ်ရှိနေပြီဖြစ်တဲ့မလာဒစ်ဒီကနေ့တရားခွင်ကိုရောက်လာပြီမယ်လေစီရင်ချက်ချမှတ်ချိန်မှာတော့သက်ဆိုင်ခန်းကိုတွားဖို့ခွင့်တောင်းခဲ့တာကြောင့်တရားသူကြီးက5မိနစ်အချိန်ပေးခဲ့ပေမဲ့45မိနစ်ထိကြာမြင့်ခဲ့တာပါတရားခွင်ပြန်ဆရတဲ့အချိန်မှာလည်းအကျိုးဆောင်ရှိနေကသူ့အမှုတွေကစိုးရင်ရလာအောင်တူးတူးနေကြောင်ပြောဆိုခဲ့ပြီးစီရင်ချက်ကိုစစ်မှတ်ဖတ်ဖို့ဓမ္မဘုံရင်လည်းအစိုးမန်းကိုချော်ဖတ်ဖို့အထိတောင်းဆိုခဲ့ပါတယ်ဒါပေမဲ့လည်းတရားသူကြီးကတော့အစီအစဉ်နဲ့ဆောင်းမယ့်အကြောင်းပြောဆိုခဲ့ရကဒေါသပေါက်ကွဲခဲ့တဲ့မလာဒစ်ကိုတော့တရားခွင်ကနေခေါ်ထုတ်သွားဖို့လည်းတရားသူကြီးကအမိန့်ပေးခဲ့ရပါတယ်
အမေရိကန်ပြည်တော်စုနယူးယောက်မြို့မှာလူသေးဆုံးဒဏ်ရာရရှိခဲ့တဲ့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်ခဲ့သူလို့ဆွဆွဲခံထားတဲ့ဆေဖိုလိုဆိုင်ပေါ့ကိုပြည်တော်စုတရားရုံးတစ်ခုကနေအမှု22ခုနဲ့ဆွဲချက်တင်လိုက်ပါတယ်။ဆိုင်ပေါ့ကပြီးခဲ့တဲ့လကအငှားကုန်တင်ကားနဲ့စပိန်စီလမ်းပေါ်ကိုဝင်တိုက်ခဲ့တာကြောင့်လူ10ဦးသေဆုံးပြီးလူပေါင်းတဒါဇင်ဒဏ်ရာရခဲ့ပါတယ်။လူသတ်မှု၊ရှစ်မှု၊လူသတ်ဖို့ကြံစီမှု12မှုနဲ့အစွန်းရောက် IS အဖွဲ့ကိုထောက်ပံ့မှု၊ထောက်ပံ့ဖို့ကြံစီမှု၊နောက်လူသေးဆုံးစေခဲ့တဲ့ကားတိုက်မှုတွေနဲ့မနစ်အင်္ဂါနေ့မှာသူ့ကိုဆွဲချက်တင်တာပါ။ဥစ်ဘက်ကစ္စတန်နိုင်ငံကနေရွှေ့ပြောင်းချေချသူဆိုင်ပေါ့ကိုတော့ရဲတပ်ဖွဲ့ဝင်တဦးကတနက်နဲ့ပြစ်ခတ်ခဲ့ပြီးတဲ့နောက်ဆေးရုံတင်ခဲ့ရပါတယ်။နယူးယောက်မြို့မှာ2017ခုနှစ်စက်တင်ဘာလ17ရက်နေ့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်ခံရမှုနောက်ပိုင်းအသေးအပြောက်အများဆုံးဖြစ်တဲ့ကုန်တင်ကားနဲ့တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစိုးရ IS အဖွဲ့ကပြောဆိုထားပါတယ်ရှင
် UAE ကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုက်ဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့ပေါ်ထူးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်လက်ဗနွန်တမရမက်ကယ်အရွန်ရဲ့မြစ်တရက်ခန့်ချက်ရရာဇဝတ်နှုတ်ထွက်မဲ့စီစဉ်ကိုစမ်းကန်ထားလိုက်တဲ့အကြောင်းဝန်ကြီးချုပ်ဆိုက်ထရီကဒီကနေ့ပဲပြောဆိုလိုက်ပါတယ်။တမရနဲ့တိုင်ပင်ဆွေးနွေးမှုတွေလုပ်နိုင်မှုအချိန်ပိုရနိုင်အောင်ရည်ရွယ်ပြီးစမ်းကန်မှုဆုံးဖြတ်လိုက်တာဖြစ်ကြောင်းလက်ဗနွန်လွတ်လပ်ရေးနေ့အဖြစ်ဘရင်းမျိုးကစီးပြာခံရတွေပြီးဒင်းနောက်တွေကိုဝန်ကြီးချုပ်ကပြောဆိုလိုက်တာပါ။ဒီလဆမ်းမိုင်းမှာပဲ Sorry Arabia နိုင်ငံမှာရောက်ရှိနေစဉ်ရာဇဝတ်ထွက်မဲ့အကြောင်းလက်ဗနွန်ဝန်ကြီးချုပ်ကကြေညာလိုက်ရာကနိုင်ငံရေးအရာရှုပ်ထွေးမှုတွေပေါ်ပေါက်ခဲ့တယ်လို့ Sorry နိုင်ငံမှာဆက်လက်နေထိုင်နေတဲ့ထရီဟာထိမ့်သိမ့်ခံနေရတယ်လို့လည်းအတိမပြည့်နိုင်တဲ့သတင်းတွေထွက်ပေါ်လာခဲ့ပါတယ်။လက်ဗနွန်သမ္မတကတော့ဝန်ကြီးချုပ်နဲ့လူကိုယ်ရယ်မတွေ့ရမချင်းနှုတ်ထွက်မှုကိုလက်ခံမှာမဟုတ်တဲ့အကြောင်းပြောဆိုထားပါတယ်။ဝန်ကြီးချုပ်ဟာရီကတော့ပြင်သစ်နဲ့အီချင်းနိုင်ငံတွေကိုတွားရောက်ခဲ့ပြီးတော့မနစ်ညကပဲလက်ဗနွန်နိုင်ငံကိုပြန်လည်ရောက်ရှိလာခဲ့တာပါ။ရာဇဝတ်လူကနေနှုတ်ထွက်တဲ့အကြောင်းဆော်ယူနိုင်ငံကနေကြေညာခဲ့ချိန်မှာတော့အာရဗ်နိုင်ငံတွေကသူ့ခွေးအောင်ဖန်တီးနေတယ်ဆိုပြီးအီရန်နိုင်ငံနဲ့ဟက်ဆူလာအဖွဲ့တို့ကိုပြစ်တင်ရှုတ်ချခဲ့လို့လုံခြုံခံရမှာဆိုရင်ကြောင့်လေဝန်ကြီးချုပ်ဟာရီကပြောဆိုခဲ့ပါတယ်။ဝန်ကြီးချုပ်ရဲ့ဖခင်လည်းဖြစ်လက်ဗနွန်ဝန်ကြီးချုပ်ဟောင်းလည်းဖြစ်ခဲ့ရာဖစ်ဟာရီကတော့2005ခုနှစ်ကဗုံးခွဲတိုက်ခိုက်မှုအတွင်းသေဆုံးခဲ့ရတာပါ။
လိမ်ပိုင်းဆိုင်ရာမတော်တရားပြုမှုခဲ့တယ်လို့ဆွဆွဲခံထားရတဲ့ American Republican အထက်လွှတ်တော်ကိုယ်စားလှယ်လောင်း Raimo ကိုတမရဒေါ်နယ်ထရန့်ကအခုတော့လက်တင်ခံတဲ့ပုံစံမျိုးပြောဆိုလာပါတယ်။အမျိုးသမီးတချို့ကသူတို့ဆဲကျော်သက်အရွယ်လွန်ခဲ့တဲ့ဆဲစွန်းနှစ်တည်းတုန်းကအထက်လွှတ်တော်ကိုယ်စားလှယ်လောင်း Raimo ကလိမ်ပိုင်းဆိုင်ရာမတော်မတရားကျူးလွန်ခဲ့တယ်လို့ဆွဆွဲကြတာပါ။အဲ့ဒီအချိန်ကအထက်လွှတ်တော်ကိုယ်စားလှယ်လောင်း Raimo ကအသက်30ကျော်အရွယ်ဖြစ်တယ်လို့လည်းသူတို့ကပြောပါတယ်။မစ္စတာမိုးဘက်ကဆွဆွဲချက်တွေကိုညှင်းဆို့ထားပြီးသူ့ရဲ့ပြောဆိုချက်ကိုလည်းနားထောင်မှဖြစ်တယ်လို့သမရကပြောတာပါ။အထက်လွှတ်တော်ကိုယ်စားလှယ်လောင်းရိုင်မိုးဆွဆွဲခံရတဲ့ကိစ္စပေါ်သမရထွန်းက12ရက်ကြာရင်ငုံနှုတ်ပိတ်နေခဲ့ပြီးကျေးဇူးတော်နေအားလိုက်ရဲ့အတွက်မနေ့အင်္ဂါနေ့ကဖလော်ရီဒါပြည်နယ်ကဒူဘိုင်အပန်းဖြေအင်အားကိုမသွားခင်မှာမှတ်ချက်ပေးပြောဆိုခဲ့တာဖြစ်ပါတယ်ရှင်။
ခုနှစ်နီးပါးကြာဆီးရီးယားပြည်တွင်းစစ်ကိုငြင်းငြင်းချင်းချင်းနဲ့ဖြစ်ရှင်းနိုင်ရေးကုလသမဂ္ဂရဲ့ကြိုးပမ်းမှုတွေကိုအားပေးသွားဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့သဘောတူလိုက်ကြပါတယ်။ရှေ့လေပိုင်းနဲ့အာရှလေပိုင်းဒေသတွေမှာအချမ်းဖက်ဝါဒတိုက်ဖြစ်ရေးအရေးကြီးတဲ့အကြောင်းနဲ့ IS အဲကိုင်ရာတာလီဘန်နဲ့တခြားအချမ်းဖက်ဖွဲ့စည်းရေးကိုချိန်မွေးရမှာနောက်ထပ်ပူးပေါင်းဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုရှာဖွေသွားဖို့သဘောတူညီမှုရရှိခဲ့ကြောင်းလည်းအမေရိကန်သမ္မတအင်ဂျီလိုကပြောဆိုထားပါတယ်။လူပေါင်း၄သိန်းကျော်တည်ဆုံးခဲ့ပြီးဖြစ်တဲ့ဆီးရီးယားပြည်တွင်းစစ်နဲ့ပတ်သက်လို့နိုင်ငံရေးအရာဖြေရှင်းနိုင်မှုဆီးရီးယားသမ္မတဘရှာအာဆတ်နဲ့သမ္မတပူတင်တို့ရုရှားနိုင်ငံမှာဆွေးနွေးခဲ့ပြီးနောက်တစ်နေ့မှာပဲအမေရိကန်သမ္မတထရန့်ရုရှားသမ္မတနဲ့တယ်လီဖုန်းဆက်စကားပြောဆိုခဲ့တာပါ။ဆီးရီးယားညီညွတ်ရေးအတွက်ရုရှားနိုင်ငံရဲ့အဆိုပြုချက်နဲ့ပတ်သက်လို့ပင်လယ်နဲ့ပန်းပြည်မျိုးဖြစ်တဲ့ဆိုချီမျိုးမှာသမ္မတပူတင်နဲ့ဆွေးနွေးဖို့ဆီးရီးယားသမ္မတကိုဖိတ်ကြားခဲ့တာဖြစ်ကြောင်းလည်းရုရှားအစိုးရကမနေ့ကကပဲပြောဆိုထားပါတယ်။
ဥပငါးကကုမ္ပဏီကနေဖောက်တယ်တွင်နဲ့ကာသမား58တန်းရဲ့ပုဂ္ဂိုလ်ရဲ့အချက်လက်တွေပြီးခဲ့တဲ့နှစ်ကဖောက်ထွင်းခိုးယူခံရမှုကိုလျှို့ဝှက်ထားဖို့အတွက်အင်တာနက်ဖောက်ထွင်းသူဟက်ကာတွေကိုဒေါ်လာ3,000ပေးခဲ့တဲ့အကြောင်းမနေ့အင်္ဂါနေ့မှာကုမ္ပဏီကပြောဆိုလိုက်ပါတယ်။ဒီဖြစ်ရပ်ကိုဖုံးကွယ်ခဲ့မှုကိုရှာဖွေတွေ့ရှိခဲ့ပြီးနောက်မှာတော့ဖောက်ထွင်းခိုးယူခံရမှုအတွက်တာဝန်ရှိတဲ့ဝန်ထမ်းတို့ကိုအလုပ်ထုတ်ပစ်လိုက်တယ်လို့ပြီးခဲ့တဲ့ဩဂုတ်လကမှဥပရဲ့အမှုဆောင်အရာရှိချုပ်အဖြစ်တာဝန်ယူခဲ့တဲ့ဒါရာခိုစရိုရှာဟီကပြောပါတယ်။ပုဂ္ဂိုလ်ရေးချက်လက်ပေါက်ကြားမှုက2016ခုနှစ်အောက်တိုဘာလကဖြစ်ခဲ့ပြီးသူ့အနေနဲ့တော့မကြာခင်ကမှတိခဲ့တာလို့လည်းပြောပါတယ်။အချက်လက်တွေခိုးယူခံခဲ့ရတဲ့အခြေကဘာတလွတ်ကဥပါအငှားကစီးနှင်းချသူတွေရဲ့နာမည်အီးမေးလ်လိပ်စာလက်ကင်ဖုန်းနံပါတ်တွေနောက်ဥပါကားမောင်းသမားတွေရဲ့နာမည်တွေနဲ့ကားမောင်းလိုင်စင်နံပါတ်တွေပါသွားတယ်လို့လည်းပြောဆိုထားပါတယ်ရှင
်။ကွာလွန်ဦးနဲ့မတ်တင်ကြီးထိုက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ဒီမကြခင်မှာကြာရောက်မဲ့ American ပြည်အောင်စုရဲ့ကျေးဇူးတော်နေ့ Thanksgiving နေ့နဲ့ပတ်သက်ပြီးတော့တင်ဆက်ပေးကြပါမယ်ဒီကျေးဇူးတော်နေ့အပန်းဖြေအားလက်ရဲ့မထွက်ခွာခင်မှာပဲ American သမ္မတ Donald Trump မှာဆိုရင်သမ္မတအဆက်ဆက်လက်ထက်အစဉ်အလာတစ်ခုဖြစ်တဲ့ကျက်စင်ဘေးမဲ့လှုပ်ပွဲကိုတက်ရောက်ခဲ့ပါတယ်နင်းစီဥယျာဉ်မှာကျင်းပတဲ့ဒီအခမ်းအနားအကြောင်းအင်ပီရိုဆိုင်ယာဗီရီသတင်းတောက်စတီဗ်ဟာမန်ပေးပို့တဲ့သတင်းကိုကိုအောင်ကပြောပြပေးပါလိမ့်မယ်
။သမ္မတဒေါ်နယ်ထရမ့်ရဲ့ကျက်စင်ဘေးမဲ့လှုပ်ပွဲအခမ်းအနားကိုမပို့ဆောင်မီမှာ Wishbone နဲ့ Drumstick ကျက်စင်နှကောင်ကိုအဆင့်မြင့်ဟိုတယ်မှာထားရှိခဲ့တယ်လို့ National Turkey Federation အသင်းကြီးကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာလည်းပြသခဲ့ပါရယ်။ Minnesota ပြည်နယ်က6လသားအရွယ်ကျက်စင်နှကောင်တွေကတကောင်ကိုတီတာလူမှုကွန်ရက်ကနေတဆင့်လူပေါင်း4000ကမဲပေးရွေးချယ်ခဲ့ပြီးအဲ့ဒီရွေးချယ်ခံရတဲ့ကျက်စင်ကိုသမ္မတထရမ့်ကအခမ်းအနားနဲ့ဘေးမဲ့လှုပ်ပေးလိုက်တာပါ
။ Drumstick you are here by
Drumstick ကိုလူငင်းချမ်းသာခွင့်ပေးလိုက်ပါပြီ။
လူငယ်တဲ့နှစ်တရာကျော်ကလေးကကျက်စင်တွေကိုကျေးဇူးတော်နဲ့မတိုင်ခင်မှာအင်ပီရိုကိုအခမ်းအနားနဲ့ပို့ဆောင်ခဲ့တာဖြစ်ပြီးအများအပြားအဲ့ဒီကျက်စင်တွေကိုကျေးဇူးတော်နဲ့စားတောက်ပွဲတွေမှာချက်ပြုတ်စားတောက်ကြပါတယ်။ဒါပေမဲ့လည်း1963ခုနှစ်သမ္မတ John F. Kennedy လက်ထက်မှာလက်ဆောင်ပေးပို့တဲ့ကျက်စင်တကောင်ရဲ့လက်ပင်းမှာချိတ်ဆွဲထားတဲ့စားကောင်းပါစေသမ္မတကြီးဆိုတဲ့စာရင်းကိုတွေ့ရှိလိုက်ချိန်မှာသမ္မတ Kennedy ကဒီတကောင်ကိုတော့ဘေးမဲ့ပေးလိုက်ပါဆိုပြီးပြောခဲ့ပါတယ်။အဲ့ဒီနောက်တော့ကျက်စင်တွေဘေးမဲ့ပေးခဲ့တာဟာသမ္မတရဲ့ထုံးလန်းစင်လာတစ်ခုလို့ဖြစ်လာခဲ့ပြီး1989ခုနှစ်သမ္မတ George H.W. Bush လက်ထက်မှာနှစ်စဉ်ကျင်းပတဲ့တရားဝင်အခမ်းအနားအဖြစ်နဲ့သတ်မှတ်ခဲ့တာပါ။လူငယ်တဲ့နှစ်သမ္မတ Barack Obama လက်ထက်တွန်းကလည်းထိတာနဲ့ Todd ကျက်စင်နှကောင်ကိုဘေးမဲ့ပေးခဲ့တာနဲ့ပတ်သက်လို့ Trump ကအခုလိုပြောပါတယ
်။ As many of you know,I have been very
အလုံးတည်တဲ့အတိုင်းပါပဲအရင်သမားရဲ့အမိကျညာချက်တွေကိုကျွန်တော်လက်ထက်မှာအကြီးအကျယ်ဖျက်ဆီးခဲ့ပါတယ်ဒါပေမဲ့လည်းအင်ပီရိုအကြံပေးအဖွဲ့က data.justin နှကောင်ဘေးမဲ့ပေးထားတဲ့အပေါ်ဘယ်လိုနည်းနဲ့မှပြပြလို့မရဘူးလို့ပြောထားပါတယ်ဒါကြောင့်ပြန်မပြင်တော့ဘူးဆိုတော့ data.dot တို့ငင်းငင်းငင်းနေနိုင်ပါပြီ
drumstick ကိုအခမ်းအနားနဲ့အခုလိုဘေးမဲ့လှုပ်ပေးလိုက်တယ်လို့ပဲ wishbone ကိုလည်းဘေးမဲ့ပေးပါတယ်သမ္မတဥပမာဘေးမဲ့ပေးခဲ့တဲ့ကျက်စင်နှကောင်ထားရှိရာ virginia နီးပညာတက္ကသိုလ်က gobla rest မှာအဲ့ဒီကျက်စင်နှကောင်ကိုလည်းထားရှိသွားမှာပါခင်ဗျာ
ကိုအောင်တက်ဆက်ပေးခဲ့တာဖြစ်ပါတယ်ခုထာမှာတော့မြန်မာနိုင်ငံရခိုင်ရေး unhcr ကုလမဟာမင်းကြီးပြောကြားခြင်းနဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်မှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာတဲ့ရိုဟင်ဂျာမူဆင်ဒုက္ခသည်တွေဟာသူတို့ကြုံတွေ့ခဲ့ရတဲ့ထိတ်လန့်တုန်လှုပ်စရာအကြမ်းဖက်မှုတွေကြောင့်စိတ်ဒဏ်ရာခံစားနေကြရပြီးတော့အသက်ရှင်တန်ခွင့်ရဖို့ရုန်းကန်ကြိုးစားနေကြရတယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဆီလပိုဂရန်ဒီကပြောပါတယ်ဒီဒုက္ခသည်တွေအတွက်အကူအညီတွေအကြီးအကျယ်လိုအပ်နေတဲ့အကြောင်းမဟာမင်းကြီးဂရန်ဒီကပြောလိုက်တာပါမက်ခီဘီထွေကအပြည့်စုံကိုပြောပြပေးပါလိမ့်မယ်
ဒီကိစ္စမျိုးပိုင်းမှာတကြောပြန်ပြန်နဲ့ဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့လွန်ကျွေးတပ်ဖွဲ့ရဲ့နယ်မြေရှင်းနေမှုတွေကြောင့်အင်ဒီဂျင်ပင်လားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးခဲ့ရတဲ့ရွှေရှားဒုက္ခသည်တွေအကြီးနဲ့ပတ်သက်လို့စိုးရိမ်စရာအခြေအနေတွေအများပြားရှိနေတယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ဘိုဂရန်ဒီကပြောပါတယ်။ဒုက္ခသည်တ almost felt that there was no emotion left. Everything had been drained by this violence. This is such a symptom of trauma, in my opinion.
ဘာမှတုံ့ပြန်နိုင်စွမ်းမရှိတော့အောင်ပြိနေခံတက်တက်ဖြစ်နေတဲ့သူတွေကိုကျွန်တော်တွေ့ခဲ့ပါတယ်။အကြမ်းဖက်မှုတွေကြောင့်အရာရာဆုံးရှုံးခဲ့ရပြီးဘာခံစားချက်မှမရှိတော့တဲ့ပုံစံမျိုးတွေ့နေပါတယ်။ဒါကသူတို့ကြုံတွေ့ခဲ့ရတဲ့တုံ့လှုပ်ခြောက်ခြားစရာအဖြစ်ဆိုးတွေကြောင့်စိတ်ဒဏ်ရာတင့်နေတဲ့လက္ခဏာလို့ကျွန်တော်ထင်ပါတယ်။ဒီလိုအခြေအနေမျိုးကိုဗဟိုအာဖရိကဒေသမှာ1990ပြည့်နှစ်လွန်တွေတုန်းကကျွန်တော်တို့တွေ့ခဲ့ရပူပါတယ်ဒီလိုစိတ်ဒဏ်ရာတင့်တဲ့အခြေအနေမျိုးမတွေ့ရတာအတော်ကြာနေပါပြီ
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်တီဟာပြီးခဲ့တဲ့စက်တင်ဘာလနောက်ပိုင်းကဘင်္ဂလားဒေ့ရှ်နယ်စပ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုကိုယ်တိုင်သွားရောက်ခဲ့ပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်ရခိုင်ပြည်နယ်ကရွှေချောင်မစင်ဒုက္ခသည်6သိန်းကျော်ထွက်ပြေးလာကြတဲ့အချက်တည်းဟာကမ္ဘာပေါ်မှာအမြန်ဆုံးနှုန်းနဲ့ကြီးထွားလာနေတဲ့ဒုက္ခသည်ဆိုင်ရာအရေးပေါ်အခြေအနေတစ်ခုဖြစ်တယ်လို့မဟာမင်းကြီးဂရန်ဒီကပြောခဲ့ပါတယ်။ဒီဒုက္ခသည်တွေအတွက်အကူအညီတွေအကြီးအကျယ်လိုအပ်နေစေပဲလို့လည်းသူကပြောပါတယ်
။ He's not political work, he's not meant to favor one community over the other. On the contrary, is directed at all those who are in need.
ဒါကနိုင်ငံရေးကိစ္စမဟုတ်ပါဘူး။လူမှုအတိုင်းအဝိုင်းတစ်ခုကိုခြံထားပြီးနောက်အတိုင်းဝိုင်းတစ်ခုကိုဦးစားပေးဆောင်ရွက်တာမျိုးလည်းမဟုတ်ပါဘူးအကူအညီလိုအပ်သူအားလုံးကိုရည်ရွယ်တာဖြစ်ပါတယ်ဗုဒ္ဓဘာသာဝင်အတိုင်းဝိုင်းကအကူအညီလိုတယ်ဆိုရင်လည်းသူတို့တွေအကူအညီခံစား권ရှိပါတယ်ဒီအချက်ကိုအလေးနဲ့ထားထောက်ပြပြီးလက်ရှိကြိုးပမ်းမှုတွေကိုတိုးမြင့်လှုပ်ဆောင်ဖို့အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ
်လူမှုအတိုင်းဝိုင်းမခွဲခြားပဲလိုအပ်နေသူတွေအားလုံးအတွက်အကူအညီတွေပေးရနိုင်ဖို့ကုလသမဂ္ဂကကြိုးစားနေပေမဲ့ရခိုင်ပြည်နယ်အတွင်းလိုအပ်သူတွေထံအကူအညီတွေပေးနိုင်ဖို့မှာတော့မြမဆွေရပေါ်မှာအထူးကမူတည်တယ်လို့လည်းမဟာမင်းကြီးဂရန်ဒီကပြောပါတယ်ရခိုင်ပြည်နယ်အတွင်းအကူအညီပေးရေးအဖွဲ့တွေအတားအဆီးမရှိကူညီခွင့်ရဖို့လိုအပ်တယ်လို့ဒီလိုကူညီပေးနေသူတွေအပေါ်မှာမုန်းတီးကြံလိုတိုက်ခိုက်တာတွေမဖြစ်အောင်အစိုးရကထိန်းသိမ်းဆောင်ရွက်ပေးရမှာဖြစ်တယ်လို့သူကပြောပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂတ်လအတွင်းအကြမ်းဖက်အဖွဲ့အာဆာကလူကြိုရေးကိစ္စရပ်တွေကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်လူကြိုရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းမှာလူခွင့်ရေးချိုးဖောက်မှုတွေကြကြပြန့်ပြန့်ရှိခဲ့ပြီးရွှေချာမွတ်စလင်6သိန်းကျော်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံထဲထွက်ပြေးခဲ့ရပြီးတော့ဒါဟာလူမျိုးစုတိုက်တုတ်တေရှင်းလင်းရာရောက်တယ်လို့ဆိုပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကဆွဆွဲပြောဆိုနေကြတာပါမြန်မာတာဝန်ရှိသူတွေကတော့နိုင်ငံရေးဆွဆွဲပြောဆိုမှုတွေမှန်မှန်ကန်ကြောင်းတုံ့ပြန်ချပြီးတော့လုံခြုံရေးတပ်ဖွဲ့တွေအနေနဲ့ဥပဒေနဲ့အညီကိုင်တွယ်ဆောင်ရွက်နေတာဖြစ်တယ်လို့တုံ့ပြန်ချပါတယ်။ဒုက္ခသည်များဆရာမဟာမင်းကြီးဖီလီပိုဂရန်ဒီဟာပြည်ခဲ့တဲ့ဇူလိုင်လကမြန်မာနိုင်ငံကိုပထမဆုံးအကြိမ်၅ရက်ကြာလာရောက်ခဲ့ပြီးမြန်မာအစိုးရအရာရှိတွေနဲ့တွေ့ဆုံခဲ့တဲ့အပြင်ရခိုင်ပြည်နယ်အတွင်းကဒုက္ခသည်စခန်းတချို့ကိုလည်းတွားရောက်ခဲ့ပါသေးတယ်ရှင်
။မက်ခီဘီထွေးတင်ဆက်ပေးထားတာဖြစ်ပါတယ်။ဒေါက်တာရှင်များရှင်အခုတစ်ခါမှာတော့စနေနေ့ညတိုင်းလေးလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ။
ရှင်နော်ရခိုင်မြောက်ပိုင်းရိုဟင်ဂျာဒုက္ခသည်တွေရေးကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားပြည်ထောင်ငံအနေနဲ့ဂျောင်းဝင်ညှိနှိုင်းပေးတဲ့နေရာမှာပြဿနာဖြေရှင်းရေးအတွက်အစ်စ်30ပါတဲ့ဖြေရှင်းနည်းတစ်ခုစုပြုထားပြီးဖြစ်ပါတယ်။ဒါကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလက်ခံလို့ပဲမြန်မာနိုင်ငံဘက်ကလည်းအပြုသဘောတုံ့ပြန်ချက်ရထားပါပြီလို့ပြည်ထောင်ငံရေးဝန်ကြီးကပြောပါတယ်။ပြည်ထောင်ငံအနေနဲ့အခုလိုမျိုးရခိုင်မြောက်ပိုင်းပြည်ပခါကိုဂျောင်းဝင်ညှိနှိုင်းပေးတာဟာအရင်သူတို့ရည်တည်တည်ကြအခြားပြည်တွင်းရေးကိုဝင်မဆွတ်ဖက်ဘူးဆိုတဲ့မူကနေပြီးတော့တွေးဖီသွားတဲ့သဘောလား။ရခိုင်ရင်းနဲ့ပတ်သက်လို့တရုတ်ကဘားကြောင်များအဲ့လောက်ထိစိတ်ဝင်စားမှုရှိနေပါလေ။လာမယ့်စနေညပိုင်းတဲအလီလိုက်စီစဉ်မှာဆွေးနွေးတော်မူရှိပါရယ်။ပအဝင်ဆွေးနွေးမဲ့သရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပို့ထားမယ်ဆိုရင်တဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါရယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါရယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပါတယ်။ email လိပ်စာက burmese@viewnews.com ဖြစ်ပါတယ်။ပအဝင်ဆွေးနွေးမိမှန်းကြမဲ့သတင်းရှင်တွေကိုကြည့်လို့ပါတယ်ခင်ဗျာ
။သတင်းရှင်တွေအနေနဲ့စနေနေ့ညတိုင်းလေးလိုင်းစီစဉ်မတိုင်ခင်အချိန်မီဆက်တယ်ပြီးတော့ပအဝင်ဆွေးနွေးမိမှန်းလာကြဖို့ကိုလည်းထမှန်ဖိတ်ခေါ်လိုက်ပါတယ်။ရခိုင်တရင်းတွေကိုတင်ဆက်ပြီးရင်တဆက်ထဲမှာပဲဘူးသီးတောင်မှာဒီတစ်ပတ်အတွင်းမှာပဲစိတ်ကြွဆေးပြားနှစ်တန်းနီးပါးဖမ်းမိတဲ့အကြောင်းတင်ဆက်ပေးကြပါမယ်။
နိုဝင်ဘာလ23ရက်နေ့ညနေပိုင်းတုန်းကရခိုင်ပြည်နယ်ဘူတိတောင်မြို့နယ်အမှတ်လေးရပ်ကွက်မှာစိတ်ကြွစေတတန်းနီးပါးကိုဖမ်းဆီးမိပြီးတော့နောက်နိုဝင်ဘာလ20ရက်နေ့မှာလည်းနောက်ထပ်တတန်းနီးပါးထပ်မံဖမ်းဆီးမိခဲ့တယ်လို့ဘူတိတောင်မြို့နယ်ကဘူတိတောင်မြို့နယ်စခန်းမှူးဒုရဲမှူးကြီးတောင်းကျွယ်ကပြောပါရယ်ကာလတန်ဖိုးချက်သိန်းပေါင်း4000နီးပါးတန်ဖိုးရှိတဲ့စိတ်ကြွစေမှုနဲ့ပတ်သက်ပြီးတော့ထိုင်းချေဆိုင် view မြန်မာပိုင်းသတင်းတောက်မရေးမာကသတင်းပေးပို့ထားပါတယ်ရှင်
ရခိုင်ပြည်နယ်ဘူတိတောင်မြို့နယ်အမှတ်၄ရပ်ကွက်မှာစိတ်ကြွဆေးပြတသန်းနီးပါးကိုဖမ်းဆီးမိခဲ့ပြီးတဲ့နောက်ဆက်တွဲအဖြစ်ရှားဖွေစစ်ဆေးချက်အရတပတ်အတွင်းမှာပဲနောက်ထပ်စိတ်ကြွဆေးပြတသန်းနီးပါးကိုဆက်လက်ဖမ်းဆီးမိခဲ့ကြောင်းဘူတိတောင်မြို့နယ်စခန်းမှူးဒူရဲမှူးကြီးတောင်းကျွယ်ကပြောပါရယ်အခုဆိုရင်ဖမ်းဆီးမိတဲ့စိတ်ကြွဆေးပြတွေဟာနှစ်သန်းနီးပါးရှိသွားပြီလို့ဆိုပါရယ
်ကျွန်တော်တို့ဘူတိတောင်မြို့နယ်ဦးတဲ့ကြီးပါရဲ့မြက်ဖက်တောင်ကျောတောင်ကျောပေါ်မှာပေါ့ဒါပေမဲ့သူတို့တော်တဲ့လာတဲ့နေရာလေးတွေကျွန်တော်တို့နေရာရှိတာလေးတွေနဲ့လိုက်ရှာကြည့်တာပေါ့သူတို့တစ်ချက်တွေပေါ်မူတည်ပြီးတော့ထုံထုံထဲမှာလေ9,650ကျွန်တော်တို့ကဒီပစ္စည်းမှာတကယ်ထမ်းမရှိဘူးကြာတကယ်ထမ်းမရှိဘူးတော်တယ်မဖွက်တာတော့တွေ့ရလေနှစ်သန်းနီးပါးလောက်ပေါ့ဗျာ17သိန်းတော့19သိန်းလောက်ဖြစ်တော့မှာပေါ့
ပြီးခဲ့တဲ့အပတ်ကမူရစေဝါတသန်းနီးပါးကိုအိန္ဒိအိမ်ကဖမ်းဆီးမိရမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတာဝန်ရှိသူတဦးရဲ့မိသားစုဝင်နေတဲ့အိမ်ဖြစ်ပေမဲ့ပါတီနဲ့သက်ဆိုင်ခြင်းမရှိကြောင်းနဲ့တရားခံတဦးကိုတော့ဖမ်းမမိသေးဘူးလို့လည်းဒူရဲမှူးကြီးကပြောဆိုပါတယ်
။ဟုတ်ရပါတီနဲ့တော့မဆိုင်ပါဘူး။ပါတီဝင်လားမဝင်လားအဲ့ဒါတော့မသိဘူးကြာ။ဟိုပါတီကိစ္စနဲ့တော့မဆိုင်ပါဘူး။သူတို့ဆိုတော့သူတို့လုပ်ကြတာပါ။နောက်ပြောင်းမမိသေးဘူး။အဲ့ဒီနောက်တစ်ယောက်ကိုပဲတန်လျက်ကြည့်လို့အဲ့ဒီတယောက်ကိုပဲအမှုဖွင့်ထားပါတယ်။ပါတီနဲ့တော့မဟုတ်ဘူးပေါ့။
မငြိမ်မသက်မှုတွေဖြစ်နေတဲ့ရခိုင်ပြည်ဘင်္ဂလားနယ်ဇက်ဖြစ်တဲ့ဘူတိတောင်နဲ့မောင်တော်မြို့နယ်တွေမှာ2016နဲ့2018ခုနှစ်ထဲမှာတော့စိတ်ကြွစည်းတွေအများအပြားဖမ်းဆီးမိနေတာပါ။အောက်တိုဘာလ18ရက်နေ့နဲ့18ရက်နေ့တွေမှာလည်းရခိုင်ပြည်နယ်မောင်တော်မြို့ဝင်စစ်စေးရေးဂိတ်နဲ့မြို့ထဲရဲကင်းနယ်တွေမှာလည်းစိတ်ကြွစည်းပြတသန်း၄သိန်းကျော်ကိုဖမ်းဆီးမိခဲ့ပါတယ်။မောင်တော်မြို့နယ်ထောက်ပို့တပ်ရင်းအမှတ်88ကတပ်သား2ဦးတယ်ဆောင်လာတဲ့စိတ်ကြွစည်းပြသတန်း၈သိန်းကျော်ကိုလည်းအော်တိုဘာလ၁ရက်နေ့ကဖမ်းဆီးမိခဲ့ပါတယ်။တပတ်အတွင်းဖမ်းမိတဲ့စိတ်ကြွစည်းပြား၂သန်းနီးပါးဟာကာလတန်ဖိုးချက်သိန်းပေါင်း4000နီးပါးတန်ဖိုးရှိပြီး2018ခုနှစ်ထဲမှာဆိုရင်ဘူတိတောင်မြို့နယ်ထဲမှာအများဆုံးဖမ်းဆီးမိတာဖြစ်တယ်လို့လည်းဘူတိတောင်မြို့နယ်အာဏာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်။
ထိုင်းနိုင်ငံနဲ့အေးမှသတင်းပေးပို့ထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့အမေရိကန်ပြည်အောင်စုမှအသင်ဖွင့်လိုက်တဲ့တရားလိုက်အကြောင်းကိုတင်ဆက်ပေးကြပါတယ်။ခရီးရန်ဘာသာဝင်တွေရဲ့တမန်ကျမ်းစာအုပ်ဟာဆိုရင်ကမ္ဘာပေါ်မှာအယောင်ရာစုံစာအုပ်လို့သတ်မှတ်ကြပါတယ်။ဒီဘာသာမျိုးစုံကပုံစံမျိုးစုံနဲ့အတိပ္ပယ်ဖွင့်ဆိုထားတဲ့တမန်ကျမ်းစာအုပ်နဲ့ပတ်သက်တဲ့တမန်ကျမ်းစာပြလိုက် Museum of the Bible ကို Washington DC မြို့တော်ကျမတို့ VOA ရုံးချုပ်နဲ့မလန်းမကန်းပါပဲမကြာခင်ကအသေးဖွင့်လိုက်ပါတယ်။အမေရိကန်လွှတ်တော်အဆောက်အုံနဲ့လည်းနေတဲ့ဒီ Washington DC ရဲ့အချက်ကြာကြတဲ့နေရာမှာဒီပြတိုက်ကိုဒေါ်လာတန်900အကုန်ကျခံပြီးဆောက်လုပ်ထားတာဖြစ်ပြီးတော့ရှေးဟောင်းပစ္စည်းတွေထိတွေ့ပြီးတော့မေးခွန်းမေးနိုင်တဲ့ဖန်သားပြင်တွေအပါအဝင်ခေတ်ဆက်ဆက်ကတမကျန်းစာအုပ်တွေကိုလည်းပြသထားပါတယ်။ဒါပေမဲ့ဒီတမကျန်းစာပြတိုက်မှာအငင်းပွားစရာကိစ္စတွေရှိနေတယ်လို့ကျမတို့ VOA သတင်းတောက် Deborah Block ကသတင်းပေးပို့ထားတဲ့ပတ်သက်ပြီးတော့ဆက်လည်လာကြည့်အောင်ပါကြရိုင်းမှာဆိုရင်မတူညီတဲ့တမန်ကျမ်းစာအုပ်တွေတမန်ကျမ်းစာအုပ်နဲ့ပတ်သက်တဲ့သတင်းတွေ Hebrew Jew ဘာသာဝင်တွေရဲ့တမိုင်းစာတွေကဇာတ်လမ်းတွေအပြင်တမန်ကျမ်းစာအုပ်နဲ့ဆိုင်တဲ့ဖြစ်တဲ့ design ဆင်ထားတဲ့ fashion ဝတ်စားတွေကိုလည်းကြားသာထားပါတယ်။ဒီမင်းကြီးရှင်ဘဝဖြတ်တန်းရမှာနန်းညွန်ပေးတဲ့အတွက်တမန်ကျမ်းစာအုပ်ကအရေးပါကြောင်းပြတဲ့အမှုဆောင်ညွှန်ကြားရေးမှူးတိုနီဆိုက်စ်ကပြောပါတယ်။ So we're
concentrating on ဒီကနေ့တင်ယူစရာတွေအများကြီးရှိပါတယ်။တမချန်းစာရဲ့တမိုင်းကြောင်းဇလန်းနဲ့လူတွေအပေါ်တက်ရောက်မှုကိုအဓိကထားပြတာထားတာပါ။ပြရိုက်ကိုလာသူတွေအနေနဲ့ဒီအမခန်းနဲ့စာအုပ်ကိုပိုနားလည်နိုင်ဖို့ကိုယ်တိုင်လေ့လာသင်ယူနိုင်ဖို့ကျွန်တော်တို့မျှော်လင့်ပါတယ်
။ဒီပြရိုက်ဟာခရစ်ယာန်ဘာသာဝင်တွေအတွက်ပဲမဟုတ်တဲ့အကြောင်းသူကဆက်ပြောပါတယ်။ပြတဲ့ခမ်းမတွေကိုအတွေ့အမြင်ရှုထောင့်မျိုးစုံကပညာရှင်တရားကျော်တို့ကတာဝန်ယူပြီးတော့ခင်းကျစ်ထားတာဖြစ်ပြီးတော့ဘယ်လူမျိုးဘာသာဝင်မျိုးမဆိုလေ့လာနိုင်တဲ့နေရာအဖြစ်ဖန်တီးထားတယ်လို့သူကပြောပါတယ်။ပြတဲ့လာကြည့်သူတွေကိုယ်တိုင်သိလိုတဲ့အချက်ကိုခလုံးနှိပ်ပြီးတော့မေးမြန်းနိုင်တဲ့ဖန်သားပြင်တွေမှာအမှုပညာဆန်တဲ့ပြသမှုတွေကဇာရောက်သူတွေကိုဖျော်ဖြေရလဲရောက်ဘ ഹു တုတာလဲပေးနေတာကိုဓာတ်လေကားတွေတည်းထီထောင်တွေ့နိုင်ကြပါလေ။ယေရှုခရစ်တော်ကြီးပြရာနဇာရက်မြို့ပုံတူဆောက်ထားတဲ့လမ်းတွေမှာလဲလာရောက်သူတွေကလမ်းလျှောက်လို့ရပါတယ်။ပြတဲ့ခင်းကျင်းပြတာရေးတာဝန်ခံ Seth Bollinger ကအခုလိုပြောပါတယ်။ Where when
you walk in you feel like ပြတဲ့ထဲဝင်လိုက်တာနဲ့လူငယ်တဲ့နှစ်ပေါင်း2000ကိုပြန်ရောက်သွားသလိုခံစားရအောင်ဖန်တီးထားတာပါ
။ဒီသမားကျန်းစာပြတဲ့ကို Conservative Evangelical Christian Steve Green ကတည်ထောင်ခဲ့တာဖြစ်ပြီးတော့ သူဟာဆိုရင်ကမ္ဘာအကြီးဆုံးပုဂ္ဂလိကပိုင်အနုပညာနဲ့လက်မှုပစ္စည်းဆိုင် Hobby Lobby ပိုင်ရှင်လည်းဖြစ်ပါတယ
်။ But our role here is to present the facts.
ကျွန်တော်မိသားစုရဲ့တဝန်ယုံကြည်မှုကိုဖုံးကွယ်ထားဖို့ဆိုတာကတော့ခက်ခဲတဲ့အရာပါ။ဒီတမာကျန်းစာအုပ်ကိုယုံကြည်ပါတယ်။ဒါပေမဲ့ဒီပြတိုင်းမှာတော့တမာကျန်းစာအုပ်ကိုအချက်ကျကျရှုထောင့်နေကမြင်အောင်တင်ဆက်ပေးဖို့ကကျွန်တော်တို့တာဝန်ဖြစ်ပါတယ်။
ဒါပေမဲ့ liberal evangelical Christian လို့ခင်ယူထားတဲ့ John C ကတော့ဒီချက်ကိုမေးဖို့ထုတ်ပါတယ
် As much as they want to try to stay neutral
မာချန်စာကိုဗမ်လိုက်တဲ့ရှုအောင်ကနေကြည့်မယ်တင်ဆက်ပေးမယ်ဆိုပြီးဘလို့ပဲပြောပြောတမချန်စာကဘာသာရေးတဝန်ယူခြင်းမှုတစ်ခုတည်းရဲ့တူခေါ်ပေါင်းများစွာနဲ့ချိန်ဆက်နေတဲ့အတွက်လဲတမချန်စာကိုဗမ်လိုက်ပဲတင်ဆက်ပေးနိုင်ဖို့ဆိုတာကတော့အင်တန်မှာကိုခက်ခဲပါလိမ့်မယ်
ကျူဘာသာဝင်ဖြစ်တဲ့ Georgetown တက္ကသိုလ်ပါမောက်ခ Jack Bellingham ဘရော့ကတော့ဒီပြတိုက်မှာဖုံးကွယ်ထားတဲ့နောက်ွယ်ကရွေချက်ရှိတယ်လို့ယူဆပါရတ
ယ်
။လာကြည့်သူတွေခရစ်တော်အပေါ်သက်ဝင်ယုံကြည်လာအောင်တမန်ကျမ်းစာပါအကြောင်းအရာတွေကိုယုံကြည်လာအောင်ဘာသာပြောင်းလာအောင်လုပ်မဲ့ရွေချက်ဒီပြတိုက်မှာမရှိဘူးလို့ပြောရင်တော့ရည်စရာဖြစ်မှာပါ
။မင်းခင်ပြောင်စုရဲ့မျိုးတော်မှာဒီပြတိုက်ဆောက်တာကနောက်ွယ်ကရွေချက်ရှိရှိနဲ့ဆောင်ရွက်တာလို့ဖီကမြင်ပါ
တယ်
။ဒီပြတိုက်ကိုဒီမှာဆောက်တာကတော့ Steve Green ရဲ့မိသားစုယုံကြည်သူလိုမျိုးဧဝံဂေလိခရစ်ယာန်တွေနားလည်တဲ့ရှုထောင့်ကနေတမန်ကျမ်းစာကဆိုရီခရစ်ယာန်ယုံကြည်မှုတွေကိုအမေရိကန်ယဉ်ကျေးမှုအမေရိကန်နိုင်ငံရေးအတွက်အချက်အချာအကျဆုံးမျိုးတော်ဖြစ်တဲ့ဒီနေရာကိုရောက်လာအောင်လုပ်ဖို့ဆိုတဲ့ကြိုးပမ်းမှုကလွယ်လို့တခြားရွေချက်တွေကိုတွေးနိုင်မှုတော့ခက်ခဲပါတယ်
။ဒီပြတိုက်မှာပြထားတဲ့အံပွဲရှေးဟောင်းပစ္စည်းတွေထဲမှာနိုင်ငံပြင်ပကခိတငှားထားပြီးတော့ပြတိုက်မှာခဏပြထားတာတွေရှိသလို Steve Green မိသားစုရဲ့ကိုပိုင်ရှေးဟောင်းပစ္စည်းစုစည်းမှုကနေပြထားတာလည်းအများပြပါဝင်ပါတယ်။ Green မိသားစုပိုင်ရှေးဟောင်းပစ္စည်းတချို့ဟာဆိုရင်အီရတ်နိုင်ငံကနေခိုးထုတ်ရောင်းချတဲ့ခိုးရပါပစ္စည်းဖြစ်တဲ့အတွက် Green မိသားစုကဒီပစ္စည်းကိုလက်လွတ်လိုက်ရတဲ့အပြင်ဒေါ်လာ3သန်းလဲတံငွေဆောင်ခဲ့ရပါတယ်။ပြတိုက်အနေနဲ့ဒီရှေးဟောင်းပစ္စည်းတွေကိုမွေးရင်းနိုင်ငံတွေစီပြန်ပို့ဖို့လိုလားကြောင်း Steve Green ကဗီဒီယိုကိုပြောပါတယ
်။ Is any artifact that we have that they
ကျွန်တော်တို့ရှိတဲ့ရှေးဟောင်းပစ္စည်းတွေအတွက်ပိုင်ရှင်ထွက်လာပြီးပြန်တောင်းရင်လည်းကိစ္စမရှိပါဘူး
။ဒီအငင်းပွားမှုအပေါ်မှာရောပြည်သူတွေဘယ်လိုမြင်ကြပါသလဲ။ပြတိုက်ကိုကိုယ်တိုင်လာကြည့်ပြီးတော့ဆုံးဖြတ်ကြဖို့ပြတိုက်တာဝန်ရှိသူတွေကဖိတ်ခေါ်လိုက်ပါတယ်ရှင
်။ PUA ကနေဘလူးနေညနေခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။တော်တာရှင်များရှင်မကြခင်မှာတင်ဆက်ပေးမယ့် View American တန်ညဘက်9နာရီနေ့စနေနေ့အထိမြန်မာဘာသာစီစဉ်နေမှာတော့မြန်မာလူထုနဲ့ကျန်းမာရေးဥကြစံသားရဲ့မြန်မာရေးသုံးသက်ချက်အပြင်အပတ်စဉ်အားကစားကဏ္ဍစာရွေကိုနားဆင်ကြဖို့ရှိပါတယ်။ခုလိုနောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လည်းဦးကကြီးညာပေးပါမယ်ရှင်။
ယူဂိုစလာဗီးယားနိုင်ငံမပြိုကွဲခင်1990ပြည့်လွန်နှစ်တွေတွင်လက်နက်ကင်ပိပတ်တွေမှာဆီယာဆွေးမှုရဲ့ကျူးလွန်မှုတွေအတွက်ဘော့စနီးယားဆပ်တပ်ဖွဲ့ခေါင်းဆောင်ရကိုမလာရစ်ကိုနယ်သာလန်နိုင်ငံသဟိတ်မြို့ကကုလသမဂ္ဂရဲ့ယူဂိုစလာဗီးယားဆိုင်ရာဆီယာဆွေးခုံရုံးကဒီကနေ့ပဲတသက်တကျုံစီရင်ချက်ချလိုက်ပါတယ်။အပြစ်ပေးရေးယူရာတွေတုတ်တင်ရှင်းလင်းမှုတွေတပ်ဖြတ်မှုတွေနေရက်ကနေထုတ်တာတွေနဲ့အရသားတွေပေါ်ဥပဒေတက်ခတ်မှုတွေပါဝင်စွဲချက်ပေါင်း12ခုနဲ့10ခုအတွက်အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်လိုက်တာပါ။စစ်ကောင်ဆောင်မလာရစ်ရှာဆာရီနီကာမြို့ကဘော့စနီးယားမွတ်စလင်ကိုရှင်းလင်းဖြစ်စေဖို့ယူရကြောင်းနဲ့ဆာရီဝိုမြို့မှာလည်းပုံချက်တက်ခတ်မှုတွေလက်ပြောင်သဏ္ဍာန်သမားတွေရဲ့ပြစ်ခတ်တပ်ဖြတ်မှုတွေနဲ့ထိတ်လန့်ကြောက်ရွံ့အရသားတွေတည်ဆုံးအောင်ကိုယ်တိုင်ညွှန်ကြားခဲ့ကြောင်းလည်းခုံရုံးကဆုံးဖြတ်ခဲ့တာပါ။ဇင်ဘာဝေနိုင်ငံကနေပေါင်းများစွာအုပ်ချုပ်ခဲ့ရောဘတ်မူဂါဘီသမရယာလူကနှုတ်ထွက်သွားပြီးနောက်သမရအဖြစ်ဒုသမရအောင်အီမန်ဆမနန်ကာဝါတောက်ချန်နေမှာကျန်းစစ်စာချင်းစုတောင်းရင်မှာဖြစ်တဲ့ကြောင်းနိုင်ငံတိုင်းသတင်းဌာနကကြေညာလိုက်ပါတယ်ဒုသမရအောင်ဇင်ဘာဝေကိုပြန်လာဖို့ရှိနေချိန်မှာပဲသမရအဖြစ်တောင်းရင်မှာသတင်းကိုဒီကနေ့ထုတ်ပြန်ကြေညာလိုက်တာပါလက်ဗရွန်သမရမက်ကင်အရွန်ရဲ့မိသားရက်ခံချက်ရယာလူကနှုတ်ထွက်မဲ့စီစဉ်ကိုစိုင်းငံ့ထားလိုက်တဲ့ကြောင်းဝန်ကြီးချုပ်ဆာရစ်ဟရီကဒီကနေ့ပြောဆိုလိုက်ပါတယ်။သမန္တနဲ့နောက်ထပ်တိုင်းပင်ဆွေးနွေးမှုတွေလုပ်နိုင်အောင်အချိန်ပိုရဖို့ရည်ရွယ်တယ်လို့လည်းပြောဆိုခဲ့တာပါ။
ပထမကြေကျုပ်ကိုကိုအောင်လည်းဦးကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအတွက်စီစဉ်ထုတ်လို့ရမှုကတော့ကိုညာဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့အယ်ဖရက်ဒိုဖြစ်ပါတယ်။ကျွန်မအီသန်စင်ပါရှင်။ Fury American တန်ရဲ့ရုပ်မြင်သံကြားအစီအစဉ်လေးကိုည9နာရီမှာ Asia 77ကနေလည်းတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ညဝိုင်းညမဘာသာစီစဉ်လေးကိုည9နာရီနေ့စနေနေ့အထိလိုင်းဒိုမီတာ24 25နဲ့51တူကနေလည်းနားဆင်နိုင်ပါတယ်။သောတာရှင်ပေါင်းကိုထူးပဲကျေးဇူးတင်ရှိပါတယ်။ကျေးမွှားလှမ်းကြပါစီရှင
This program has come to you from the Voice of America, Washington.